ိုင်းနိုင်ငံတွေကိုဒီနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့အလုပ်လုပ်ဖို့လိုလာကြတဲ့မြန်မာအလုပ်သမားတွေစီးလာတဲ့ကားတစ်စင်းမလ30ရက်မနေ့2နာရီလောက်မှာတောက်ခရိုင်တောင်ပေါ်လမ်းကပေါ်ကအစင်းမှာဒီမိလောင်ခဲ့တဲ့အတွက်20ထက်မနည်းပြေဆုံးခဲ့ပါတယ်ဒီမဲဆောက်ဈေးဆိုင်တင်တော့မအေးမှာကအပြည့်အစုံဆက်ပြီးတော့ပြောပြပါမယ်ရှင်
ထိုင်းနိုင်ငံတွင်ကိုနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့အလုပ်လာလုပ်ကြတဲ့မြန်မာလူသမား90ထဲမှနေစီးနင်းလိုက်ပါလာတဲ့နှစ်ထပ်ကားတစ်စီးဟာမဲဆောက်မြို့ကနေမလ29ရက်နေ့ညကထွက်လာခဲ့ပြီးတက္ကသိုလ်တွင်မှာပဲည7နာရီခန့်မှာတောင်ပေါ်ကအစဉ်ကားတစ်စီးလုံးမိလောင်ခဲ့ပါတယ်ဒီထဲမှာမြန်မာလူသမားလူ20ထဲမှနေဟာမိလောင်တေဆုံးမှုတွေရှိခဲ့တယ်ဆိုပြီးအလုပ်သမားတွေသတင်းပေးပို့လာတဲ့ကြောင့်အလုပ်သမားတွေကိုကူညီနေတဲ့ AAC အဖွဲ့ဝင်တို့ကပြောပြပါတယ်
အမုံမင်းတို့ဆိုတဲ့နယ်တော့တော့မမီအောင်သူရှိရတာကတော့ကောက်မှလူ90ကျော်တော့ပါတယ်လို့သိရတယ်။သူချင်းကြီးတော့ကျွန်တော်တို့စွတ်တွေ့ကြပါ။90ကျော်တော့သိရတယ်ဒါပေမဲ့အတိအကျကိုကျွန်တော်တို့ပြောလို့မရဘူး။ဟိုတေဆုံးမှုရဲ့အလူကြီးအတိအကျကိုတော့ကျွန်တော်တို့ခံမလို့မရဘူး။ဒါပေမဲ့90ကျော်ခံမှတော့သိပါတယ်။
တေဆုံးသူတွေတရားကျင့်တဲ့လူတွေကိုတော့တက်ပြန်ကယ်ဆယ်ရေးဖွဲ့ဝင်တွေကတက်ပြန်မှရှိတဲ့စိတ်ယုံကိုပို့ပေးနေပြီးအလုပ်သမားတွေစီးလာတဲ့ကားတစ်စီးလုံးကတော့မီးလောင်သွားခဲ့ပါတယ်။မြန်မာဘက်ကကုမ္ပဏီတွေကမင်းဆောင်မျိုးကနေကားတစ်စီးလုံးကိုငှားရမ်းပြီးဘန်ကောက်ကိုပို့ဖို့လှုပ်ဆောင်နေတာကြောင့်ကားပေါ်မှာမြန်မာလူသမားတွေပဲပါဝင်တာပါကားမီးလောင်တာကတော့တောင်ပေါ်အစင်းလမ်းမှာဖြစ်ပြီးလူသွားလူလာနေတဲ့နေရာမှာဖြစ်တာဒီတက်ကအရေးပေါ်မလာနိုင်သေးတဲ့အခြေအနေတွေကြောင့်မီးလောင်မှုကိုချက်ချင်းမတားဆီးနိုင်ခဲ့ဘူးလို့လည်းတက္ကသိုလ်ကယ်ဆယ်ရေးအဖွဲ့တွေကလည်းပြောဆိုခဲ့ပါတယ်ရှင်